Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ2018မေလ18ရက်တာဆာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24/50/51တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်တာဆာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါCIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်ဂျီနာဟက်စပါးကိုခံထားဖို့အထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပန်းအပြင်းထန်ဆွေးနွေးနေကြပြီမှာပဲသမ္မတထရမ့်နဲ့တရုတ်ဒုတိယဝန်ကြီးချုပ်တို့တွေ့ဆုံပါတယ်။ Burma Act 2018ဆိုတဲ့ဥပဒေမူကြမ်းတရားကိုအမေရိကန်အောက်လွှတ်တော်နဲ့ညာရေးရာကော်မတီကကြာတာပတိနေ့မှာအတည်ပြုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်းပါးတွေထဲမှာတော့ဒီတိုက်ပွဲတွေဖြစ်ခဲ့တဲ့ KNU ကရင်တပ်မဟာ၅ဒေသကိစ္စနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU အကြီးအကဲတွေမနေ့တုန်းကရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြတာမှာဘယ်လိုမျိုးသဘောတူညီမှုရခဲ့ပါသလဲ
။ဒီလမ်းဖောက်လူမှုကိုယာယီရဆိုင်လာတယ်လို့ဒီမှာဒီလိုဒီလိုသဘောထားရှိတဲ့ပုံမှာဒီဆောင်ချက်ကိုကျွန်တော်ရခဲ့ပါတယ်
။ကျန်တာပရင်းကတွေ့ဆုံပွဲနဲ့ပတ်သက်လို့ KNU ဒီဥက္ကဋ္ဌဘဒိုစောကွယ်ထွန်းဝင်းနဲ့မေးမြန်းချက်အပြည့်အစုံကိုထောက်လွှင့်ပေးပါမယ်။မလေးရှားမှာတော့ထောင်ကပြန်လွတ်လာတဲ့နိုင်ငံရေးကောင်းဆောင် Anwar Ibrahim ကမလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေကိုပယ်ဖျက်ဖို့လိုတယ်လို့ပြောလိုက်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်နဲ့ American သမ္မတ Trump တို့ဒီကနေ့အင်ဂျီရောမှာတွေ့ဆုံကြဖို့ရှိတော့ဘာကိစ္စတွေအဓိကထားဆွေးနွေးမလဲဆိုတာတွေကိုတင်ပြပေးဖို့ရှိပါတယ်။တခါဒီခန္ဓာကိုယ်အနှံ့အသက်မဆိုးအောင်လို့ဘလို့လှုပ်တင်တယ်လဲဆိုတာပြောပြထားတဲ့ဂျမ်းမာရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းနားဆင်ရမှာပါ။အရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကအကြီးညာပေးကြပါမယ်ရှင်။
အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်ဂျီနာဟက်စပါးကိုခံထားဖို့အမေရိကန်ထက်လွှတ်တော်မှာကြာတာပြီးနေ့ကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ဂျီနာဟက်စပါးကိုခံထားရေးစစ်ဆေးကြနာမှုဟာအတော်လေးကိုအပြင်းထန်ဖြစ်ခဲ့ပြီး CIA ရဲ့အရင်ကလှုပ်ဆောင်ပုံတွေကိုလွှတ်တော်မှတ်တွေကပြန်ပြီးမေးမြန်းခဲ့ကြတာပါ။ဟက်စပါးကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွှတ်တော်မှ6ယောက်ပါပြီးကန့်ကွက်သူတွေထဲမှာတော့ Republican အမှတ်2ယောက်ပါပါတယ်။ဒီကိရလာကနိုင်ငံရေးဝန်ကြီးဖြစ်အတည်ပြုခံလိုက်တဲ့မိုက်ပွန်ပေယိုနေရာမှာဟက်စပါးကိုအစားထိုးခံထားဖို့အတည်ပြုလိုက်တာဖြစ်ပါတယ်။ CIA မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့ဟက်စပါးဟာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့လူညုံရေးဆိုင်ရာအကြီးမားဆုံးအခြေအနေတွေကိုရင်ဆိုင်ကံပြွယ်ဖို့သူမတူအောင်ရည်ချင်းပြွားသူဖြစ်ပြီး CIA မှာတာဝန်ထမ်းဆောင်နေတဲ့အမျိုးသားအမျိုးသမီးတွေရဲ့လေးစားထောက်ခံမှုကိုရရှိထားသူဖြစ်တယ်လို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကချီးကျူးပြောဆိုပါတယ်။ဂျီနာဟက်စပါးကိုခံထားရေးကြားနာပွဲတွင်အဓိကအခြေတင်ဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ
်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့အတွက်သဘောတူခဲ့ရင်ကင်မီသားစုအုပ်ချုပ်ရေးဆက်လက်မြဲစေရမယ်လို့သူကတိပေးတဲ့အပြင်မြောက်ကိုရီးယားနိုင်ငံဟာလည်းတိတ်ကိုကျဲဝချမ်းသာလာမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုတင်ဟောရင်းထုတ်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသဘောမတူခဲ့ရင်တော့ဆင်းရဲနဲ့နေတဲ့မြောက်ကိုရီးယားနိုင်ငံပြတ်သုံးသွားလိမ့်မယ်လို့လည်းတတိပေးလိုက်ပါတယ်။ထရမ့်နဲ့ကင်တို့စင်ကာပူမှာဂျွန်လ7ရက်နေတွေ့ဆုံဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းပတ်ထဲမှာပဲလေးတန်းပြောင်းလာတာဟာမကြာသေးခင်ကကင်နဲ့တရုတ်သမ္မတရှီကျင်ပင်တို့ကြားဒုတိယကြိမ်တွေ့ဆုံခဲ့တာရက်လာဖြစ်နိုင်ကြောင်းသမ္မတထရမ့်ကချက်တပရင်းနေမှာပဲမှတ်ချက်ပေးခံမှန်းခဲ့ပါတယ်။နေတိုးမဟာမိတ်အဖွဲ့အတွင်းမှူးချုပ်ရန်စတော်တန်ဘတ်နဲ့သမ္မတရဲ့ over ရုံးကန်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကတရုတ်သမ္မတရှီဟာကင်ဂျွန်အွန်းပေါ်မှာဩစာလွှမ်းနိုင်ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲပြက်သွားရင်နောက်တစ်ခုဆက်လုပ်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဆိုကဒီထိပ်သီးဆွေးနွေးပွဲအတွက်တန်တရာဖြစ်စရာကြီးညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရစီစဉ်ထားတာတွေပြက်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတကပြောပါတယ်။သူတို့ဟာအမေရိကန်နဲ့ညှိနှိုင်းနေတယ်လို့အမေရိကန်ဘက်ကလည်းသူတို့နဲ့အတူလက်တွဲပြီးလှုပ်ဆောင်နေပါတယ်လို့သမ္မတကပြောပါတယ်။
2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တာကိုစုံစမ်းစစ်ဆေးမှုကနေသမ္မတဒေါ်နယ်ထရမ့်အနေနဲ့တခုခုကျူးလွန်ထားတယ်လို့ဆွဆွဲခံရမယ်ဆိုရင်တော့မှအရေးယူခံရမှာမဟုတ်ဘူးလို့အမေရိကန်အစိုးရရှိနေတွေကသုံးသပ်ထားကြတဲ့အကြောင်းသမ္မတထရမ့်ရဲ့ဥပဒေအကျိုးဆောင်တူကကြာတာပြည်နေမှာပြောပါတယ်ယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တာနဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုအဟံအတားဖြစ်စေဖို့သမ္မတကတရားရေးပိုင်းကိုတားဆီးတာမျိုးရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတာတစ်နှစ်ပြည့်သွားပါပြီရာဇဝတ်ပြမှုတစ်ခုခုကိုကျူးလွန်ခဲ့တယ်ဆိုတာခိုင်လုံတဲ့အထောက်အထားတွေ့ရတယ်ဆိုရင်တော့မှတရားရေးဌာနကကာလရှည်ကြာဂိုင်ဆွဲလာတဲ့မူဝါဒအတိုင်းချက်တည်ပြီးလက်ရှိသမ္မတတဦးကိုရေးယူတာမျိုးလုံးဝမဟုတ်ဘူးဆိုတာ အတူစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အဖွဲ့ထဲမှာပါတဲ့ရှေ့နေတွေကမကြသေးခင်ရက်တွေအတွင်းသူ့ကိုပြောခဲ့တယ်လို့သမ္မတရဲ့ဥပဒေကြိုးဆောင်တူဖြစ်သူနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီက Fox ရုပ်သံဌာနရဲ့ Fox and Friends အစီအစဉ်ကိုပြောတာပါဂျူလီယာနီဟာသမ္မတရဲ့ဥပဒေကြိုးဆောင်အဖွဲ့ထဲမှာသိမကြခင်ကမှပါလာတာပါသူတို့လုပ်နေတာကဘလောက်ပဲစိုးစီဖြစ်စီအစီရင်ခံစာရေးဖို့ပါပဲအဲ့ဒီအခြေအနေကိုကျွန်တော်တို့ရင်ဆိုင်ဖြစ်ရှင်းနိုင်ပါတယ်ကျွန်တော်တို့ဘက်ကလည်းရေးနိုင်တာပါပဲလို့ဂျူလီယာနီကပြောပါတယ်အဆိုရရှိနေတဲ့အနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့ဒုတိယရှိနေချုပ် Rod Rosenstein ကိုသူတို့အစီရင်ခံစာတင်သွင်းနိုင်ပြီးအဲ့ဒီကတစ်ဆင့်အောက်လူတော်ကိုတင်သွင်းနိုင်တယ်လို့ဂျူလီယာနီကပြောပါတယ်အဲ့ဒီအခါအောက်လူတော်အမတ်တွေကတင့်လျော်တယ်လို့ယူဆရင်သမ္မတ Trump ကိုဆွဆွဲပစ်တင်ဖို့အဆင့်ဆင့်စပြီးလှုပ်ဆောင်နိုင်မှာဖြစ်ပါတယ
် American သမ္မတ Donald Trump နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီရိုတွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်မြူကအတီးပြုတ်ချက်ထွက်လာခဲ့တဲ့နောက်ပိုင်းမှာကျတဲ့ပရင်းနေကတော့သမ္မတ Trump ကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာခက်ခဲတဲ့ညှိနှိုင်းမှုတွေမှာပါဝင်လာခဲ့တာပါ။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအဆင့်မြင့်အရာရှိတွေရဲ့ဒုတိယကြိမ်ဆွေးနွေးညှိနှိုင်းမှုကိုကျတဲ့ပရင်းနေမှာစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကတော့ပထမအကြိမ်ဖြစ်တဲ့ဘေကျင်းမှာဆွေးနွေးပွဲစတင်ခဲ့တာပါ။တရုတ်ဒုဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာသမ္မတ Trump ကအမေရိကန်နဲ့တရုတ်တို့ကြားအရင်ကရထားတဲ့သဘောတူညီချက်တွေကိုလုံးဝမနှက်တဲ့ကြောင်းထပ်ပြီးတော့သတင်းတောက်တွေကိုပြောပါရယ်ဒီကုံသွေးသဘောတူညီချက်တွေအမေရိကန်ပြည်ထောင်စုတပ်နှစ်ပေါင်းများစွာဆက်ရုပ်စီခဲ့တဲ့ဆိုးရတဲ့သဘောတူညီချက်တွေဖြစ်ကြောင်းနဲ့ဒီအတွက်တရုတ်ကိုအပြစ်မတင်မဲ့အရင်အမေရိကန်ခေါင်းဆောင်တွေကိုသာအပြစ်တင်ကြောင်းနေတိုတွင်းမှုချုပ် Jens Stoltenberg နဲ့ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေကိုသမ္မတ Trump ကပြောပါရယ်တရုတ်ကအမေရိကန်ပြည်ထောင်စုစီကနေတနိကောဒေါ်လာဘီလီယံရာပေါင်းများစွာရနေကြောင်းဒါကိုတရုတ်သမ္မတရှီကျင်ပင်ကိုသူရှင်းပြခဲ့ကြောင်းနဲ့ဒါကိုနောက်ထပ်ဆက်ပြီးတော့လှုပ်ဆောင်နိုင်တော့မှာမဟုတ်ကြောင်းနဲ့သမ္မတကပြောပါရယ်အခုကျင်းပတဲ့ဆွေးနွေးပွဲရအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစီးပွားရေးဆက်ဆံရေးချိန်ခွင်ညာပြန်ပြီးညှိဖို့အတွက်ရည်ရွယ်တယ်လို့သမ္မတအင်ဂျူကပြောပါတယ
်ဖြူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ဒီကနေတောက်ကြမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လူတော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လူတော်မတ် Ed Rice ကပြောပါတယ
် Last year this ethnic cleansing reached new horrific levels the Burmese military drove 7
လူမျိုးစုလက်ရှင်လင်းဖယ်ရှားမှုဟာပြီးခဲ့တဲ့နှစ်မှာထိတ်လန့်ပွဲအဆင့်ရောက်သွားပါတယ်မြန်မာစစ်တပ်ဟာရိုဟင်ဂျာ9သိန်းကိုသူတို့နေအိမ်တွေကနေမောင်းထုတ်ရွာတွေကိုမီးရှို့အမျိုးသမီးတွေကိုမရင်ကျင်ပြီးလူထောင်ပေါင်းများစွာကိုတတ်ခဲ့ပါတယ်ထွက်ပြေးတဲ့လူဝင်ကြတွေကိုမြန်မာတမူတူကမင်းတို့ရွာတွေကိုအမုန့်ချပစ်မယ်လို့ပြောတဲ့အတိုင်းတကယ်ပဲလုပ်ခဲ့ကြပါတယ်လို့ကော်မတီဥက္ကဋ္ဌ Advice ကပြောပါတယ် Burma Act 2018ဥပဒေမူကြမ်းတရက်ကိုအောက်လူတော်နိုင်ငံရေးရာကော်မတီကကြာသပတေးနေ့မှာအတည်ပြုကြောင်းကြေညာတဲ့အချိန်တွင် Advice ကအဲ့လိုပြောသွားတာပါလူဝင်ကြတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံစီဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားသလိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားစာနာမှုအကူအညီပေးဖို့တွေကိုခွင့်ပြုဖို့ရိုဝင်ဂျာရီပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ Riders တရင်တော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ
်။ American နဲ့ Pakistan တို့ကြားတန်တမန်ရဲ့အပြန်အလှန်အငင်းပွားမှုတွေဖြစ်နေတာဖြေရှင်းဖို့အတွက်ဆက်လက်ဆွေးနွေးနေတယ်လို့ Pakistan ကချက်တပရီနေမှာပြောသလိုလူသေဆုံးခဲ့တဲ့ရင်တိုက်မှုနဲ့ပတ်သက်နေတဲ့ American တန်ရာရှိကို Pakistan ကနေထွက်ခွင့်ပြုရတဲ့ပတ်သက်ပြီးတော့ခုခံပြောဆိုပါတယ်။ Pakistan မှာ April 9ရက် American တန်ရုံးကစစ်တမ်းမှုဗိုလ်မှူးကြီး Joseph Emmanuel Hall ကမိနီဖြတ်မောင်းခဲ့တဲ့အတွက်မော်တော်ဆိုင်ကယ်သမားတယောက်တိုက်မိပြီးတေဆုံးသွားတာပါ။အမေရိကန်စစ်လေယာဉ်နဲ့ပြည်ပထွက်ခွာဖို့လုပ်နေတဲ့သူကိုပါကစ္စတန်အာဏာပိုင်တွေကရာဇဝတ်မှုဆိုင်ရာစုံစမ်းမှုတွေလုပ်နေတာကြောင့်ထွက်ခွာခွင့်ပိတ်ထားရကနေစနေနေ့မှာခွင့်ပြုခဲ့တာပါ။ပါကစ္စတန်ကအမေရိကန်ရဲ့ဖိအားမခံနိုင်လို့အလျှော့ပေးခဲ့တယ်ဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဖြေရှင်းခဲ့တာပါ
။ဟာဝိုင်ကျူးခီလာဝေယာမီတော်ဝါကနေပောက်ကွဲမှုကြီးတစ်ခုဖြစ်ထားပြီးကောင်းငင်ပေါ်မီတာ900ကျော်ထိပြောင်းပုံတူကြီးတက်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီပြောင်မုံတူကြီးဟာပပတ်လေဒေသကိုပုံလွှမ်းသွားမယ်လို့ဟာဝိုင်ရီခရိုင်အရက်ဖက်ကာဝေးဌာနကပြောပါတယ်။ဒါကြောင့်ပြောင်မုံတူကြီးတက်သွားတဲ့လမ်းကြောင်းလျှောက်မှာနေထိုင်ကြတဲ့ Big Island ပေါ်ကဒေသခံတွေဘေးလွတ်ရာမှာအကောက်အွယ်ယူနေထိုင်ကြဖို့လည်းတိုက်တွန်းထားပါတယ်။
American ပြည်တော်စုမှာကလေးမွေးဖွားနှုန်းကနှစ်ပေါင်း30အတွင်းအနည်းဆုံးအခြေအနေရောက်နေပြီလို့ American ဆေးဘက်ဆိုင်ရာသုတေသနတရကဖော်ပြပါတယ်။ယောဂထိန်းချုပ်ရေးနဲ့ကာဝေးဆိုင်ရာဗဟိုဌာန CDCP ရဲ့စစ်တမ်းတွေအရဆယ်ကျော်သက်တွေနဲ့အသက်20နဲ့30ကြားအမျိုးသမီးတွေကြားကလေးမွေးဖွားနှုန်းကျဆင်းလာတယ်လို့ဆိုပါတယ်။2019မှာကလေးမွေးဖွားမှုနှုန်း 3.8 တန်းပဲရှိခဲ့တဲ့အတွက် 2016နဲ့ရှင်6,200လောက်ယော့သွားတာမို့1989ကစပြီးအနည်းဆုံးဖြစ်နေတာပါ။အခုလိုကျဆင်းတဲ့အကြောင်းရင်းတွေကဖြစ်နေတာတခုကတော့တာသမီများများอยู่ในหนึ่ง twin มามวยพွားจี้ปัญญาตูริဖြစ်တဲ့အတွက်သူတို့ကိုယ်တိုင်တာသမီးเนเน่ပဲอยู่ဖို့ဖြစ်နိုင်တယ်လို့သူတေသနာပညာရှင်တွေကပြောပါတယ
်နောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်အမေရိကန်ရဲ့ချင်းချောင်းမှုတွေကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေရှိတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူကဘာကြောင့်ပြောရသလဲဆိုတာကိုနောက်ပိုင်းမှာသိရပါမယ်။အရင်ဆုံးတော့တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ခေါင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြတဲ့သတင်းကိုအရင်ဆုံးပြောပြချင်ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ KNU တပ်မဟာ9ဒေသဘက်ကခေပူလွယ်မှုပလောလမ်းကြောင်းပြုပြင်ဆောင်ရွက်နေမှုကိုမြန်မာစစ်တပ်ဘက်ကယာယီဆိုင်းငံ့ထားဖို့ဒီသဘောတူခဲ့ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌစောမှုတူစေဖိုးဦးဆောင်တဲ့ KNU ကိုယ်စားလှယ်အဖွဲ့တို့ရန်ကုန်မြို့မှာဂျာတာပရင်းတွေကတွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူခဲ့တာပါဒေသရင်းမှာဒီအပြန်အလှန်ပစ်ခတ်မှုတွေထပ်မဖြစ်စေဖို့နှစ်ဖက်အောက်ခြေတပ်တွေဆက်ပြီးတော့ညှိနှိုင်းသွားဖို့လည်းရှိတယ်လို့ KNU ဘက်ကပြောပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ KNU ဒုဥက္ကဋ္ဌဖဒိုစောခွဲထူးဝင်းကိုကိုသားညုံဦးကဆက်သွယ်မေးမြန်းရမှာဖဒိုစောခွဲထူးဝင်းကအခုလိုစပြီးတော့ရှင်းပြပါတယ်
ဒီအဓိကအကြောင်းရင်းကတလောတွန်းကကျွန်တော်တို့ဒီတမဟာငါမူထောခရိုင်ပေါ့လေကျွန်တော်ဖပုန်ခရိုင်မှာဖြစ်ပေါ်တဲ့လမ်းဖလုံးမှုကနေပြီးတော့ပြစ်ခတ်တဲ့မှုရှိလာတဲ့အပေါ်နားလည်မှုမလွဲဖို့အတွက်ကျွန်တော်ယူရချက်နဲ့တာဝန်လာရပြည့်စုံရဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့တင်ပြတာကတော့ဒီလူတို့ကလည်းစိုးရိမ်ပူပါမှုဖြစ်တယ်ကျွန်တော်တို့ကလည်းအမလို့ကနေဒီပြည့်တဆုံတရားလမ်းဖို့ပြီးသူ့ဆောင်ရွက်မလားဆိုလည်းစိုးရိမ်မှုအပေါ်မှာအဲ့တော့ကျွန်တော်တို့ဒီနေချေးလုပ်ငန်းစီကိုမထိခိုက်ဖို့အတွက်လက်ရှိမှာဒီလမ်းဖောက်လို့ရကိုကျွန်တော်တို့ရဆိုင်ဖို့အတွက်ကျွန်တော်တင်ပြဆွေးနွေးခဲ့တယ်။ဒါမှမဟုတ်တော့ဒီလမ်းဖောက်လို့ရစီရေးအတွက်ပြင်ဆင်တာလုံးဝမဟုတ်ဘူး။ဒီတူတူတူရဲ့ stocks တွေကိုအရေးလာရေးဒီလမ်းဆက်တွေတောင်းဖို့အတွက်လူတို့အဆုံးချဖို့အတွက်ဖြစ်တယ်။သို့တော်လည်းဒီတူတူရဲ့စိုးရိမ်မှုနဲ့အခုစိုးရိမ်မှုကြောင့်ထွက်ပြေးတဲ့လူတို့တွေရဲ့ဘဝတွေပြန်လည်ပြီးတော့တူဆောင်တဲ့အခုအတွက်အေးချမ်းနေတဲ့ပို့တဲ့ဒီလမ်းဖောက်လူမှုကိုယာယီရဆိုင်လာမယ်လို့အမသဘောတူတဲ့သဘောထားရှိတဲ့ပုံမှာဒီဆုံးဖြတ်ချက်ကျွန်တော်ရခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလက်ရှိတက်မှာငားမှာရှိတဲ့လမ်းဖောက်လူမှုကိုတက်မရဘက်ကယာယီရဆိုင်ထားမယ်ဆိုတဲ့သဘောတူညီချက်ရခဲ့တာပေါ့နော်တခြားသဘောတူညီချက်တွေရောရလက်ကောဘာရှိပါလဲခင်ဗျာညီငယ်ကြီးနဲ့ပတ်သက်လို့
အဓိကကတော့ကျွန်တော်တွေ့ဆုံမှုကဒီလိုဒီပြဿနာကြောင့်ဒီအခက်အခဲတွေကြောင့်ရရှိတဲ့အရေးကြီးမှုရေချဲလုံးလည်းဆောင်ရွက်တဲ့နေရာမှာမထိခိုက်အောင်ပေါ့ဒါတွေကကျွန်တော်တို့ဒီကထားရှိနေတာဖြစ်ပါတယ
်ဘယ်ချင်းကြကြလောက်တွေ့ပြကြလဲခင်ဗ
ျကျွန်တော်တို့မွန်းလဲနှစ်နာရီခွဲရနေပြီးတော့ဒီ9နာရီအထိနှစ်နာရီကျော်တော့လောက်ကျွန်တော်တို့ဆွေးနွေးကြ
တော်တော်ကြာတာပဲဟုတ်ကဲ့အဲ့တော့တက်မဟာ9ကိစ္စပြင်တခြားကိစ္စရက်တွေကိုဆွေးနွေးပြတာရှိပါလားခင်ဗ
ျကျွန်တော်ရေချဲတည်ဆောက်မှုမှာကိစ္စပဲလေနေချင်းဒီဆောင်မှုမှာဘယ်လိုအောင်မြင်ဆောင်ရွက်မလဲဆိုတဲ့ကိစ္စအမြင်တဘောတန်းကလေးတဲ့တဘောလေးပါပါလေ
ပင်လုံးညီလာခံပြန်ခေါ်ရေးကလည်းအခုကကြန့်ကြာနေတဲ့အခြေအနေမှာရှိတော့အဲ့ကိစ္စကိုစကားပြောပြပါလားခင်ဗ
ျနိုင်ငံရေးအပိုင်းမှာကျတော့ကျွန်တော်တက်မလို့နဲ့ဆွေးနွေးတဲ့အချိန်မှာတော့မပါဘူးတော်တော်လည်းနေချင်းရဲ့ဒီတက်မလို့ဘက်ကလည်းဒီဒီမိုကရေစီဖက်ဒရယ်ဂျနီကိုတည်ထောင်မယ်ဆိုတော့တက်မလို့ရတိနေကြကြတယ်ဒီနိုင်ငံရေးဆွေးနွေးပွဲလို့ဖန်တဲ့ဆိုလည်းပြောတယ်ဒီပင်လုံးကြီးလာဆိုင်ကတော့သူတို့ကတော့ပြန်ခေါ်ဖို့အတွက်တော့သူတို့တိုက်တွန်းသွားမယ်ဆိုတာပဲရှင်းနေပါတယ
်ဒီမြန်မာနိုင်ငံတခြားနေရာတွေမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးပြပါလားခင်ဗျာဥပမာဆိုကချင်ပြည်နယ်မှာဖြစ်တဲ့ကိစ္စမူဆယ်မှာဖြစ်တဲ့ကိစ္စ
ကျွန်တော်တို့မဆွေးနွေးဘူးအဲ့ဒီကိစ္စကျွန်တော်အဓိကတော့ဒီဟိုဆောင်ပေါ်တခြားဒေသမှာဖြစ်တဲ့ကိစ္စတွေကတော့ပြောလို့ရှိရင်လည်းကျွန်တော်တို့လည်းအရင်ကပြဿနာအတိအကျလည်းမသိတော့လည်းကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုကအများကတော့ပြောနေရတဲ့လူကိုင်းရေးကိစ္စပေါ်ပြီးပြည်နေတဲ့ IDP ဒါတော့ပြောကြတာပေါ့နော်ကျွန်တော်တို့စီမှာလည်း IDP ရေးဟိုကလည်းရှိတာပဲကိုယ်ချင်းလည်းပဲကိုယ်ဒုက္ခနဲ့ကိုယ်ပေါ့နော်သူဆိုတဲ့သဘောကတော့
ဟုတ်ကဲ့
ဒီတခြားမလက်စာနာမှုတော့ရှိပါတယ
်အခုဒီကနေ့ဆွေးနွေးပွဲရလဒ်တွေနဲ့ပတ်သက်လို့ဘယ်လိုဆော့ခွဲထူဘယ်လိုမြင်ပါလဲကျင်းအားရမှုရှိပါလား
ကျင်းပါတယ်ကျွန်တော်တို့ဒီသူတစ်ပြည့်ကျွန်တော်အတိတ်ကရွေးချက်ကတော့အဲ့ဒီဒုစရဖတ်ဖို့ပြရမှာဖြစ်တဲ့ဒီပြည်ပကမော်လင်းတဲ့ကတည်းကဒီနော်တတိယမူလေးကိုကျွန်တော်တို့ဒီလိုရှောင်းလဲလိုက်ဖို့အတွက်ယုံကြည်မှုပြန်လဲတည်ဆောက်လဲဖို့အတွက်ယုံကြည်မှုကတော့ပြတ်တာတော့မဟုတ်ဘူးပေါ့နော်ဒါမဲ့ဒီကိစ္စရရဲ့ယုံကြည်မှုထိပ်သွားမယ်ဖြစ်တဲ့ကြောင့်ဒီလိုတမတော်ကလည်းအပြစ်ပေးတာဆုံးဖြတ်တဲ့အတွက်ဒါကကျွန်တော်တို့ယုံကြည်မှုကပုံတိုးပွားလာမယ်လို့ပုံရှိလာမယ်လို့ယုံကြည်ပြည်သူတွေဆိုရင်ကိုလည်းရှော့ပါစေတဲ့အနေထားဖြစ်တဲ့လည်းအားရမှုရှိပါမယ်တမတော်ရဲ့နားလေဒီမှာပြောမှလည်းကျွန်တော်သူအားရဝင်လာမိပါတယ
် KNU ဥက္ကဋ္ဌနဲ့အခုဒီ KNU ကိုယ်စားလှယ်ဖွဲ့အနေနဲ့ဗမာပြည်ရောက်နေတဲ့အချိန်ရန်ကုန်ရောက်နေတဲ့အချိန်ဒေါ်ဆန်းစုကြည်နဲ့ရောတွေ့ဆုံဖို့တရားတွေ့ဆုံဖို့ရှိပါလားခင်ဗျအ
ခုဒီတစ်ခေါက်မှတော့တွေ့ဖို့ဟိုစားအစီအစဉ်တော့မရှိဘူးတွေ့ဖို့တော့ကျွန်တော်တို့ညီမထားတယ်ကြီးရထားတယ
်ဒါကတော့ KNU ဒီဥက္ကဋ္ဌဘဒုဆော့ကွဲထူဝင်းကိုကိုသားညိုဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့မလေးရှားနိုင်ငံရဲ့သတင်းကိုဆက်ပါအောင်မယ်မလေးရှားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကျင့်သုံးလာတဲ့လူများစုမလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေကိုပယ်ဖျက်တဲ့နယ်လို့အချင်းထောင်ကနေပြန်လွတ်လာတာရပ်ပိုင်းမဲ့ရှိသေးတဲ့မလေးရှားနိုင်ငံရဲ့ခေါင်းဆောင် NY Ibrahim ကပြောလိုက်ပါတယ်မလေးလူမျိုးတွေကိုဦးစားပေးတဲ့မူဝါဒတွေအစားလူမျိုးမခွဲခြားပဲဆင်းရဲနှိမ့်ချသူတွေကိုအကူအညီပေးမဲ့အစီအစဉ်တစ်ခုနဲ့အစားထိုးရမယ်လို့ Mr. Anwar ကပြောပါတယ် AP သတင်းဌာနနဲ့ကြာတာ Brainy ကလုပ်တဲ့တရားတွေ့ဆုံမေးမြန်းခန်းမှာ Mr. Anwar အခုလိုပြောသွားတာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်အရေးချင်းပေါ်မှာအခြေခံပေါ်ဆောင်တာဖြစ်ပြီးပွင့်လင်းမြင်သာမှုရှိတဲ့မူဝါဒတွေကနေမလေးလူမျိုးတွေအတွက်ပိုပြီးအကျိုးဖြစ်စေလိမ့်မယ်လို့ Anwar ကပြောပါတယ်1992ခုနှစ်ကချမှတ်ခဲ့တဲ့စီးပွားရေးမူဝါဒတဲ့ NEP ကိုလက်ရစုပ်စာလူချမ်းသာတွေကောင်းစားဖို့အတွက်မတော်မတရားအသုံးချခဲ့တယ်လို့သူကဆိုပါတယ်မလေးရှားနိုင်ငံကလူနည်းစုတရုတ်လူမျိုးတွေချမ်းသာကြွားမှုအပေါ်မကျေနပ်တဲ့မလေးလူမျိုးတွေကြောင့်သွေးထွက်တန်ယူအဓိကယုံတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီ NEP မူဝါဒကိုချမှတ်ခဲ့တာပါ NEP မူဝါဒဟာမလေးဘာသာနဲ့ဘူမိပုထရအင်္ဂလိပ်လို Son of the Soil မြေကြီးရဲ့ဒါလို့ခေါ်တဲ့ဒိုင်းယန်းသားမလေးတွေနဲ့တခြားဒိုင်းယန်းသားတွေကိုတရုတ်နဲ့အိန္ဒိယနယ်ပယ်လူနည်းစုတွေထက်ပိုပြီးအခွင့်အရေးပေးတဲ့မူဝါဒဖြစ်ပါတယ်အစိုးရကန်ထရိုက်အလုပ်တွေစီးပွားရေးလုပ်ငန်းတွေအလုပ်အကိုင်တွေပညာရေးနဲ့အင်အားပိုင်းတွေမှာ NEP မူဝါဒအရမလေးလူမျိုးတွေကိုဦးစားပေးခဲ့တာကြောင့်မလေးလူမျိုးတန်ပေါင်းများစွာဆင်းရဲတွင်းကလွတ်ပြီးမျိုးပြမလေးလူလက်တန်းစားတစ်ခုပေါ်ထွက်လာစေခဲ့ပါတယ်ဒီမူဝါဒကြောင့်ပဲမလေးရှားလူရေ31တန်းရဲ့သုံးပုံနှစ်ပုံရှိတဲ့မလေးလူမျိုးတွေနဲ့လူနည်းစုတရုတ်နဲ့အိန္ဒိယနယ်ပယ်တွေအကြားလူမျိုးရေးကွဲပြားမှုတွေဖြစ်လာပါတယ်အစိုးရဟာခွဲခြားဆက်ဆံတဲ့လူနည်းစုတွေကတောက်လျှောက်စောရကတက်လာကြတာပါစိုးရတဲ့လက်ထက်မှာသူတို့ခံစားခွင့်တွေဆုံးရှုံးတော့မလားလို့မလေးလူမျိုးအများပြားစိုးရိမ်နေကြချိန်မှာပဲမစ္စတာအန်ဝါကဒီကိစ္စနဲ့ပတ်သက်ပြီးစပြောလာတာပ
ါ I've said that the NEP should be dismantled but the affirmative
NEP ကိုဖျက်သိမ်းသင့်ပေမဲ့ဦးစားပေးမူဝါဒကိုပိုပြီးထိအောင်လုပ်ရမယ်ဆိုတာကျွန်တော်ပြောထားပါတယ်လက်တဆုပ်စာတထည်တွေကောင်းစားဖို့အသုံးချခဲ့တဲ့စီးပွားရေးမူဝါဒအစ်စာပိုမြင့်တာပိုထိရောက်တဲ့ဦးစားပေးမူဝါဒကနေစီရဲနွမ်းပါတဲ့မလေးတွေအကျိုးဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူဦးဆောင်တဲ့ညွန်မောင်းပါတီဟာမဲနေငယ်သားနဲ့အနိုင်ရမယ်လို့သူခံမှန်းခဲ့ပြီးမယ်။ဒီလောက်ကြီးပြက်ပြက်သားသားအနိုင်ရမယ်လို့ထင်မှားခဲ့တဲ့အကြောင်းအန်ဝါကပြောပါတယ်။ရွေးကောက်ပွဲမှာအရင်နေသွားတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာစိတ်ထင်တိုင်းလုပ်ခဲ့ပြီး 1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်မှုအရှုပ်တော်ပုံအပေါ်လူရုဒေါသကိုရှော့တွက်ခဲ့တယ်လို့အန်ဝါကပြောပါတယ်။
full of himself thinking that he would succeed even toying the idea that they would still retain a 2/3
to ha tu ko tu tait a thin chi lon bi tu nai ya me lo twei tha de lo lwet daw ma amat nia 3 poun 2 poun taw pyan ya me lo pyo kae da ba di chet ka lu rue ko amyet thwet si ba de da ha de ka a phit man ko lo ma tadi ma tha be tu a won wai ne ma be nei thai ni da ba
nila ko ye yue kaw pwe nya ma najib ka tu ko phong set khe bi a ye nei na ko set nyin ni de bon ya da chao အရှုံးကိုလက်ခံဖို့သူကအကြံပေးခဲ့တယ်လို့အန်ဝါကပြောပါတယ်။ 1MDB ရမုံငွေကနေနာဂျီးဘီယလူတွေကအမေရိကန်ဒေါ်လာ4ဘီလီယံကျော်အထိခိုးယူပြီးငွေပြူဖြစ်အောင်လုပ်ခဲ့ကြတယ်လို့အမေရိကန်စုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်။နာဂျီးဘီကတော့သူမဟုတ်တာမလုပ်ဘူးဆိုပြီးညှင်းထားပါတယ်။အခုတော့နာဂျီးဘီနဲ့သူ့ဇနီးတို့ကိုနိုင်ငံကထွက်ခွာခွင့်ပိတ်ပင်ထားပြီးကြာသပတေးနေ့မနေ့အစောပိုင်းမှာရဲတပ်ဖွဲ့ကသူ့အိမ်ကိုဝင်ပြီးတော့ရှာဖွေခဲ့ပါသေးတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြခဲ့တာပါ။ channel သတင်းဆောင်ပါတချို့ကိုမဆက်ခင်မှာစနေနေ့ကြတားရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းကိုလည်းအသိပေးပါရစေအောင်ရှင်။
တော်ရ ရှင်များရှင်ဒီလိုစိတ်ရဆက်ကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတရေဖြစ်မှုပုံမှန်50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီတရားစွဲဆိုအရေးယူမှုတွေအတွက်ရင်ကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရပဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောက်ချာနေမနေ့အတွက်သတင်းစာမားတွေကိုဆက်ပါအောင်မယ်။ကုလသမဂ္ဂဒွင်းဖူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တောက်ချာနေမှာတွေ့ဆုံကြဖို့ရှိပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်သူတို့နှစ်ယောက်ပထမအဦးဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးအတွက်ကုလသမဂ္ဂကဘလို့အခန့်ခန္ဓာကနေပါဝင်ပါလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတဲ့အကြောင်းကို VOA သတင်းတောက် Bill Gallo ပေးပို့တာကိုမအေးသနာကျော်ကတင်ပြပါမယ်ရှင်။
အီရန်နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့2015ခုနှစ်ကစလို့အီရန်အနေနဲ့ကုလသမဂ္ဂအနုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့နိုင်ငံတွင်းလာရောက်စစ်ဆေးမှုတွေကိုလက်ခံထားရတာဖြစ်ပါတယ
် We have had access to all locations
စစ်ဆေးဖို့လိုအပ်တဲ့နေရာအားလုံးကိုကျွန်တော်တို့စစ်ဆေးခွင့်ရခဲ့ပါတယ
်ဒါမဲ့လည်းသမ္မတ Trump ကတော့ဒီစစ်ဆေးမှုတွေကိုလက်မခံဘဲဒီလအစောပိုင်းအီရန်သဘောတူစာချုပ်ကနေနှုတ်ထွက်ချိန်မှာလဲဒီကိစ္စပြောဆိုခဲ့ပါတယ်
The deal's inspection provisions lack adequate mechanisms.
သဘောတူစာချုပ်တွေကစစ်ဆေးမှုတွေနဲ့ဆိုင်တဲ့အပိုင်းမှာနျူကလ িয়ার စမ်းသပ်မှုတွေကိုကြိုတင်ကာကွယ်ဖို့ရှာဖွေဖော်ထုတ်ဖို့နဲ့လိင်ညာလာတွေ့ရင်အပြည့်ပေးနိုင်ဖို့အတွက်လုံလောက်တဲ့နီးနာတွေမပါပါဘူး
။ Trump ရဲ့အမျိုးသားအလုံးစုံရေးအကြံပေး John Bolton ကလည်းအလားတူသဘောထားမျိုးကို VOA အတွက်သတင်းတောက် Greta Van Susteren မေးမြန်းချိန်မှာပြောထားခဲ့ပါတယ်။
We entered the deal without knowing anything.
ဒီရက်စီအစီအစဉ်နဲ့ပတ်သက်လို့ကျွန်တော်တို့ရရှိခဲ့တဲ့အချက်အလက်တွေလည်းပို့ပြီးဘာမှမသိရပါပဲ။ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။ IAEA အနေနဲ့စစ်ဆေးမှုတွေအပြည့်အဝလုပ်ခွင့်ရဖို့ဆိုတာမဖြစ်နိုင်ပါဘူး
။ဒီလိုမျိုးမှတ်ချက်ပေးပြောဆိုမှုတွေကကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ဒီကနေ့အင်ဂျီရောကိုလာရောက်ဆွေးနွေးတဲ့အခါမှာတင်းမာမှုတွေဖြစ်ကောင်းဖြစ်စေနိုင်ပါတယ်။အီရန်သဘောတူစာချုပ်ကနေမနှုတ်ထွက်ဖို့အတွက်သမ္မတ Trump ကို Guterres ကတိုက်တွန်းခဲ့တာဖြစ်တယ်လို့အဲ့လိုလုံးမှာကိုအထူးစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်အခုတခါမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးဆွေးနွေးကြတဲ့အခါအမေရိကန်အနေနဲ့ IAEA ပေါ်မှာဘလောက်အားကိုးမှလဲဆိုတာမေးခွန်းဖြစ်လာနေတယ်လို့လည်း IAEA စစ်ဆေးရေးမှူးဟောင်းလက်ရှိ Stockholm နိုင်ငံတကာသုတေသနအဖွဲ့က Robert Kelly ကပြောပါတယ်
My guess is that John Bolton is not going to turn to the United Nations.
John Bolton ကကုလသမဂ္ဂနဲ့ IAEA ကိုအောက်ကပြီးဒါလောက်ကြာဆိုပြီးပြောလိုက်မယ်တော့ကျွန်တော်မထင်ပါဘူး။သူကကုလသမဂ္ဂကိုအစင်တစိုက်မကြိုက်တဲ့သူပါ။ကုလသမဂ္ဂနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ထုတ်ပြန်ပြောဆိုတာရှိဦးပါတယ်။ IAEA ကမှထူးထူးခြားခြားကြိုက်ဖို့ဆိုတာကမဖြစ်နိုင်ပါဘူး
။တမန်တော် George W. Bush လက်ထက်မှာတော့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးတာဝန်ယူခဲ့ဘူးတဲ့ Mr. Bolton ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်အတွင်းကဘျူရိုကရေစီနဲ့အကျဉ်းဖြတ်ခြားဆောင်မှုတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့သဘောတူညီချက်ရယူနိုင်ဖို့အလားအလာရှိနေချိန်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်ပတ်သက်မှုကိုလက်မခံခြင်းဘူးဆိုရင်လေဒီလိုအဖွဲ့အစည်းတွေလုံနိုင်တဲ့လုပ်ငန်းဆောင်တာတွေကိုအမေရိကန်ကာကွယ်ရေးနဲ့စွန့်ရင်ဌာနတွေကလှုပ်ဆောင်နိုင်မှာလို့မစ္စတာကယ်လီကပြောပါတယ
် Those people are prepared to go
ဒီလူတွေကတော့အခုညွန်ချရင်အခုသွားနိုင်မှုပြင်ထားတဲ့သူတွေပါအခုတော့သူတို့ကပြင်ဆင်နေပုံရပါတယ
်တမန်တော်ထပ်အနေနဲ့နောက်ဆုံးဘယ်လိုဆုံးဖြတ်လုပ်ဆောင်မလဲဆိုတာကတော့သိနိုင်ဖို့ခက်ခဲပါတယ် American အစိုးရအရာရှိတူကတော့ Iran nuclear သဘောတူစာချုပ်ကနေပြီးတော့ American နှုတ်ထွက်သွားပြီမယ်လေ Iran ရဲ့ nuclear စက်ရုံတွေကို IAEA အဖွဲ့ကဆက်လက်ပြီးတော့စစ်ဆေးသွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောထားခဲ့တာပါဒါကိုပဲအရေးအမွေတစ်ခုဖြစ်နေယူဆရမလို့ဖြစ်နေပါရဲ့ရှင
်မိတ်တနာကျော်တင်ပြခဲ့တာပါအခုတခါတော့အရှိအလေပိုင်းအရေးကိုဆက်ပါအောင်မယ် ကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့အမေရိကန်အစိုးရအပေါ်ထောက်ခံအောင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကချိန်ချောင်းနေတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူဟာနန်အက်ရာဝီကဆွဆွဲလိုက်ပါတယ်ကုလသမဂ္ဂမဲခွဲဆုံးဖြတ်မှုတွေမှာအမေရိကန်ရဲ့စန္ဒကိုဆန့်ကျင်မဲပေးတဲ့နိုင်ငံတွေကိုစောင့်ကြည့်စည်းရဲမှတ်မယ်လို့ဟေလီကပြီးခဲ့တဲ့နှစ်ကပြောကြားခဲ့တာဖြစ်ပါတယ်လက်တလောဂါဇာဒေသမှာဖြစ်နေတဲ့ပဋိပက္ခရီနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဟာနန်အက်ရာဝီကအမေရိကန်ရဲ့ချင်းချောင်းမှုတွေကိုလွယ်လွယ်နဲ့မဖြုံတဲ့နိုင်ငံတွေရှိတယ်လို့ပြောကြားခဲ့ပါတယ်။ VOA သတင်းတောက်စလာတီဆာဟုတ်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းနယ်မှာအခုသတင်းလာနေတုန်းကအစ္စရေးစစ်တပ်ရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်ပါလက်စတိုင်းဆန္ဒပြသူ60ကျော်သေဆုံးပြီးတော့2900ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာကမ္ဘာကောင်းဆောင်တော်တော်များများနဲ့လူ့အခွင့်အရေးဖွဲ့တွေကအစ္စရေးပေါ်အပြစ်တင်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အစ္စရေးနိုင်ငံတည်ထောင်ချိန်ကတည်းကအစ္စရေးကိုသိမ်းပိုက်ခဲ့တဲ့နယ်မြေတွေကိုပြန်ပေးဖို့ပါလက်စတိုင်းတို့ကဂါဇာဒေသမှာတင်းပန်းတဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ပါလက်စတိုင်းတို့ရဲ့ဆန္ဒပြမှုကအစ္စရေးကိုအန္တရာယ်မပြုဘူးလို့ပါလက်စတိုင်းလွတ်မြောက်ရေး PLO အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဟာနန်အက်ရာဝီကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Palestinians protesting in Gaza are protesting non-violently.If you see the smoke and the fire, this is on their own land.
Gaza ma Palestine တွေအကြမ်းမဖက်ပဲဆန္ဒပြနေကြတာပါ။မြင်တွေ့နေရတဲ့မိရှုတာတွေ၊မိခိုးတွေကလည်းလက်ဖြောင့်သနတ်သမားတွေသူတို့ကိုလှမ်းပစ်လို့မရအောင်မိခိုးလုံးတွေနဲ့အကအကွယ်ရအောင်လုပ်ကြတာပါ။ကိုမြေပေါ်မှာပဲကိုလုံနေကြတာပါ။အကြမ်းဖက်မှုတွေလုံးမှအစ္စရေးတွေရဲ့တပ်ဖြတ်မှုကိုခံရတာမဟုတ်ပါဘူး
။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ပါလက်စတိုင်းဆန္ဒပြသူတွေဟာနေဆက်ခြံစည်းရိုးကိုကျော်ပြီးတော့အစ္စရေးပိုင်နဲ့ထဲဝင်ဖို့ကြိုးစားကြတဲ့အတွက်တားဆီးတာလို့ပြောပါရယ်။အမေရိကန်တပ်ရုံးကိုတယ်လ်အဗီးဗ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တဲ့နေ့မှာအကြမ်းဖက်မှုတွေဖြစ်အောင်လို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်ခေါင်းဆောင်တွေကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါရယ်။
Those who suggest that the Gaza violence has anything to do with the location of the American embassy are sorely mistaken.
American သံရုံးပြောင်းပြီးဖွင့်လို့ Gaza မှာအကြမ်းဖက်မှုတွေဖြစ်တယ်လို့ပြောကြတာလုံးဝမှားပါတယ်။ဘယ်မှာပဲဖြစ်ဖြစ် Israel တို့တရှိမှုကိုလက်မခံသူတွေကအကြမ်းဖက်မှုတွေကိုလုပ်နေကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာရည်ရွယ်ချက်နဲ့ဖျက်လို့ဖျက်ဆီးလုပ်နေတာလုံးဝတရားမဝင်ပါဘူး။လုံခြုံရေးကောင်စီမှဒီပေါ်ရှုတ်ချတာကလွဲလို့အချိန်ကုန်ခံပြီးဆွေးနွေးနေကြမလို့ပါဘူ
းခုလိုတမ်းအမတ်ကြီးဟေလီပြောခဲ့တာဟာအဖြစ်မှန်နဲ့လွဲနေပြီးတော့သိတ်အန္တရာယ်များတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူအက်ရာဝီကတုံ့ပြန်ခဲ့ပါတယ
် The main problem is Israeli impunity and lack of accountability for Israel I mean don't get me going on Ambassador Haley
ဒီကပြဿနာကဣသရေလလူရဘူရည်ယူမှုတာဝန်ခံမှုကကျဉ်းလွတ်နေတာပါသမကြီးဟေလီနဲ့ပတ်သက်လို့ဘယ်ကစပြောရမှန်းတော့မသိပါဘူး။အမေရိကန်ပြည်ထောင်စုကိုစားပြုသူတယောက်ပြောတဲ့စကားတွေကလက်တွေနဲ့ဘယ်လို့မှမကိုက်မိပါဘူး
။အမေရိကန်အစိုးရရဲ့သဘောထားကိုဆန့်ကျင်တဲ့နိုင်ငံတွေရဲ့နာမည်ကိုမှတ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကတမကြီးနီကီဟေလီကတိပြုထားခဲ့တာကိုလည်းပါလက်စတိုင်းတာဝန်ရှိသူကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတမကြီးကိုတင်းချက်တဲ့ကမ္ဘာကျောင်းဆရာမှတာဝန်ပေးထားတာမဟုတ်ဘူးလို့သူကဆိုပါတယ်။
There are countries that are not easily intimidated by the US or by the threats of the US representative to take down names.
အမေရိကန်ရဲ့ချင်းချောက်မှုကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေနာမည်မှတ်မယ်ဆိုတဲ့အမေရိကန်ကိုယ်စားလှယ်ရဲ့ချင်းချောက်မှုတွေကိုမကြောက်တဲ့နိုင်ငံတွေအများကြီးရှိပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့မှန်တဲ့ဘက်ကရပ်တည်မယ်လို့အချမအနေနဲ့ယုံကြည်ပါတယ်။
ဂါဇာပဋိပက္ခနဲ့ပတ်သက်တဲ့အင်ဂါနေ့ကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအကြမ်းဖက်မှုအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018မေလ18ရက်တောက်ချနေမနေ့ကင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နိုင်ခွဲကနေပြီးတော့မနေ့9နိုင်အထိအစီအစဉ်တွေမှာမနေ့ကင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင
်ဘူးဆက်တဲ့စိတ်မစားဘူးချက်တုံလူတွေချက်တုံလူတွေနောက်အပားတွေလေးရသားတွေပါစိတ်သားမဲသားဒီအနားညာလေးအနံ့ပြင်းတဲ့အထက်မှာပါတယ်လို့ကျွန်တော်တွေးဆထားပါတယ်
ခန္ဓာကိုယ်အနှံ့အသက်မဆိုးအောင်လို့ဘလို့ဂယူဆိုက်တင်တယ်လဲဆိုတာကိုကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရမှာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းလောက်အစီအစဉ်ကြရင်နားဆင်ရမှာပါ။အရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထောက်လှမ်းပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင်။
ဒီမင်းတင်ပြမယ် idiom အသုံးကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာမကြောတာ f e e l i n g s feelings ကခံစားချက်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့ the white ဒီဘယ်ကတော့မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်
There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO NO ဆိုတာကိုထားပြီးတော့
No hard feelings.
ဆိုတဲ့အသုံးကိုလည်းတင်ပြပါရစီ။ကျမတို့မြန်မာမှာတော့ No hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John နဲ့ David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့ David ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
Hard feelings.
လို့ပြောလို့ရပါတယ်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့စသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
No hard feelings.feeling
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တာပါရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com ပေါ်မှာလည်းလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်အခုတော့တောက်ချနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလဲကိုရောက်ပါပြီတိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျန်းမာရေးအစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်ပူပြင်းလုံးတဲ့မြန်မာနိုင်ငံမှာချွေးပိုထွက်တာကြောင့်ခန္ဓာကိုယ်အနှံ့အသက်မဆိုးအောင်လို့ဂယူဆိုင်နေထိုင်တဲ့လို့ကျန်းမာရေးပညာရှင်တွေကအကြံပေးပါတယ်ခန္ဓာကိုယ်အနှံ့အသက်ကအသက်ကြီးလာချိန်မှာဘာကြောင့်ပိုပြီးတော့ပြင်းထန်လာတတ်တယ်လဲဘယ်လိုကာကွယ်နိုင်မလဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်
ဟုတ်ကဲ့ဒေါက်တာမင်းဦးခင်ဗျာကျွန်တော်တို့ဒီလူရဲ့ကိုခန္ဓာကနေထွက်တဲ့အနံ့ပေါ့ဆရာနော်ဒီငယ်စဉ်တော့ဟိုကလေးဘွားမှာမှုပြမယ်ဒီအရွယ်ရောက်လာတာနဲ့ဗျာဒီခန္ဓာကိုယ်ရဲ့အနံ့ကတဆုံတရားပေါ့နော်ဟိုပြင်းထန်လာတဲ့နေသားမျိုးလာကိုယ်ကိုယ်တိုင်တတောင်တတာမဖြစ်တာဘေးကလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုနေသားမျိုးတွေရှိတဲ့ခါကျတော့ဆရာဒီကိုခန္ဓာအနံ့ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတဲ့ကအနံ့မတူခလေးငယ်လေးတွေမှာခုနပြောလိုပေါ့ဒီအနံ့လေးကမရှိဘူးပို့ကြိုက်နေတယ်ပေါ့နော်အဲ့တော့တကြီးလာဒီအရွယ်ရောက်လာတဲ့ပြုတ်တည်လို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတယ်ထွက်လာကမှဒီကလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်ဒီကလေးတွေလည်းတို့လိုပေါ့အဲ့လိုအနံ့နေခဲ့အဓိကတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေချေပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကဒီလူရဲ့အနံ့ပြောကြတာပေါ့နော်အကြောင်းနဲ့တရားလည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနှံ့ဆိုတာကသူရဲ့နှာခေါင်းရှူလိုက်တဲ့လူရဲ့ပုံမှန်အာယုံပေါ့နော်အဲမှာမကောင်းတဲ့အနှံ့ကိုသူတို့ကဘာလို့ပြောလဲလူအနှံ့ဆိုကိုသိန်းနဲ့ဆိုတာလည်းတွေ့ကြတယ်ဒါကြောင့်လည်းသူကတစ်ခါလေးလိမ့်တာတဲ့ခြေတံလေးကြောင်လိမ့်တာလေးပေါ်လာတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့လူမျိုးမှာခုနကဒီကိုသိန်းနဲ့ဟာကိုမွေးလေးဖြစ်ပြီးဘလို့လူမျိုးမှာဒီအနှံ့တဲ့ဟိုနည်းနည်းဆိုးသလဲပေါ့ဆရာနော်
အပြင်အနေမှာလည်းကျွန်တော်စူပူရွအနံ့နေဒူရင်းသီးဆိုအနံ့နေဒူရင်းသီးဒီအနံ့ကိုမတိုက်တဲ့လူတွေရှိသလိုဒီအချက်သုံးပြီးအနံ့ပေါ့နော်မတိုက်ဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့နေကပူပြီးပြင်းတဲ့လူတွေတော်များများကအဝလွန်တဲ့လူတွေပေါ့နော်ဒီလိုချွေးလည်းပူထွက်တဲ့အဝလွန်တဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေဆင်းလိုက်တောက်တဲ့လူတွေသူအနံ့နေကနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနာကတ်လိုက်တာနဲ့အဲ့လိုမျိုးတွေနံ့နေထွက်တတ်တယ်နောက်စီးဝါးတွေတချို့ပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်လို့တောက်နေတဲ့စီးဝါးတွေကြောင့်လည်းအနံ့နေထွက်တယ်တချို့တွေကြတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတာကဥပမာဖြည့်ကျူယောဂါဖြည့်ကျူယောဂါဖြည့်ကျူတော့ပြင်းထန်နေတဲ့လူတွေမှာသူတို့ရဲ့ပါးစပ်ကသူမကိုခန္ဓာအတိအကျနဲ့လို့အနံ့နေပေါ့နော်တကယ်အစီတုံးဆိုတဲ့ဖြည့်ကျူကနေပြီးတော့တော့စကြာနေပြီးတော့အစီတုံးတွေပြောင်းသွားတဲ့ခါကျတော့သူတို့ရဲ့စီးနံ့နေကိုခန္ဓာအနံ့နေရခုနပြောသလိုပေါ့ဟိုတတိနံ့နေလို့ရှင်နေတတ်တယ်အဲ့ဒီကနေမှဒီကမကဆိုးသွားတာလေသူကြောက်ကြက်ယောဂါရှိတယ်ဒီအဘေယောဂါရှိရလို့ဆိုရင်ဟိုဘလီချင်းပေါက်တာလို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးအနံ့နေထွက်တယ်။ဒါတွေကတော့ယောဂါကြောင့်ဖြစ်တာပေါ့နော်။အဲ့တော့အများစုကတော့ချွတ်ချွတ်လုံတဲ့လူတွေမှာနော်။အဲ့ဒီအနံ့တွေကညာကလူတွေကိုမခံမရက်ဖြစ်နေနိုင်တယ်။ဒီကလူတွေပေါ့နော်။နောက်အချွေးတဲ့ဥပမာအနံ့ကရက်ပိုင်းလောက်အရင်ကပြောင်းသွားတယ်။နော်အရင်တက်ပို့ပြီးတော့ချွတ်ချွတ်များတယ်ညာဘက်တွေပါချွေးတွေထွက်လာတယ်။အနံ့ထွက်လာအဲ့လိုဆိုတော့ကျွန်တော်ဆရာအောင်နဲ့ပြသဖို့လိုသွားပါပြီ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါဘောဆရာเนาะဒီပုံမှန်အဖြစ်နဲ့ဒီထွက်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနံလေးရှိလဲဆရာ
ခုနချွေးထွက် gland ကိုခေါ်တာပေါ့เนาะအဲ့ဒါလေးကခလီငယ်လေးတွေမှာရှိခဲ့တယ်မရှိဘူးပေါ့အပုတ် cream gland ခေါ်တာပေါ့အဲ့ gland တွေကတော့မင်းများကလူရဲ့ဂျိုင်းပေါ့เนาะဂျိုင်းအောင်မှာသူ့ရဲ့ဂျိုင်းတွေမှာဒီလို gland တွေစုနေဂျိုင်းကမဲအောင်မဲနေတယ်နောက်ရေရဲအောင်နေမတူဘူးအဲ့အဲ့ဒီတို့အပြင်ခုနကနားနောက်ပိုင်းမှာထွက်တာရှိတယ်နောက်ကကြက်ပေါင်ကံလေးမှာရှိတယ်စူပပလေးမှာရှိတယ်အဲ့တော့ဂျိုင်းကြရဲ့ပေါင်ကြရဲ့ချက်ချက်တူချူချက်တည်းနန်းနေတဲ့လိန်အင်္ဂါမှာရှိသလိုနောက်ရင်သားပေါ့နော်အဲနောက်မျက်ခုံမျက်ခုံမှာလည်းအလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာအပူ cream gland ဆိုတဲ့ချွတ်ချွတ် gland တွေအများကြီးရှိတာဟုတ်သူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနံ့နေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်မှာပါဆရာ
ခြေထောက်ကြတော့ချွေးချေးမျက်ဝက်နေလို့ရပါဒီခြေတွေဝင်နေတူတဲ့ခြေကနေပြောအပြင်ကိုလည်းချွေးထွက်တဲ့ဟာဥစ္စာအဝိမပြန်နိုင်ဘူး။ပြန်ပြေးမှာဘက်တီးရီးယားပေါက်လာတော့လူရဲ့ခြေောက်ကနန်းတယ်။ဒါမို့ခြေတစ်ချက်အိတ်ခွတ်သွားပြီးပြီးတော့အိတ်ခြေောက်ကနန်းတယ်။ခြေတရားနန်းနေတယ်။ဒါတော့ကျွန်တော်ကခြေတွေကိုမကြခဏဆေးကြောဆောတာအပူနေဘူးလှမ်းရတာလို့ပဲခြေောက်တွေကိုဆေးရလို့ပဲ။ဒါတော်တော်များများကခြေကြောင့်ခြေကဖုံးထားတာပေါ့။ဒီလိုပဲဒီလိုပါစီယာတက်တက်တင်ခွထားတယ်။နောက်ရေရင်ပြင်သားကိုအနှဖုံးနေအဲ့အနှံ့တွေကအရင်ကနန်းတက်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ခုနကဒီခြေောက်တွင်ဆရာဒီခြေောက်ဆေးတာမျိုးဒီချွေအနံ့ပြန်အောင်ပေါ့နော်အငွေပြန်လို့တာမျိုးအပြင်တခြားခုနကဒီဖြစ်တဲ့နေရာတွေအတွက်ကောဘယ်လိုမျိုးကာကွယ်လဲလဲဆရာကြီးဒီအနံ့တွေမဆိုးအောင
်အဓိကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေရချွေရအငွေမပြန်နိုင်ဘူးလေ။နောက်ဂျိုင်းမွေးရိပ်ပြရတာဆိုရင်ဒီဂျိုင်းကိုချွေးဆုပ်တဲ့အဲပတ်စပရန်တို့ပါတော့နော်ဒီလိုဒရန်တို့အဲ့လိုတွေလိမ့်ရတာရှိပါတယ်။နေ့စဉ်ရေချိုးရမယ်ဆက်ပြားတွေတိုက်ရမယ်ပေါ့နော်။အင်ဂျီလုံးကြီးတွေမှာလည်းတွေ့နေတဲ့ကြောင့်အင်ဂျီလုံးကြီးတွေကျွန်တော်နေ့စဉ်လဲရမယ်။အဲအဲ့လိုမျိုးတွေပေါ့နော်။နောက်နှံ့ပြန်တဲ့ဝက်ခဲတွေဝေးရမယ်။နောက်အပူဆက်တွေစိတ်မစားဘူးပေါ့။ကျက်တုံလူတွေကျက်တုံလီတွေနောက်အပားတွေလီရဲ့အပားတွေပေါ့စိတ်စားမဲတာဒီအနားညာလေးလည်းအနံ့ပြင်းတဲ့အထင်မှာပါတယ်လို့ကျွန်တော်တွေးရှိထားပါတယ်။နောက်ခါကျရင်ကျွန်တော်တို့ပြောတဲ့တင်းင်းစီပေါ့တင်းင်းစီကတော်တော်အနံ့ဆိုးရ ဒါရက်တော့လို့ရှိရင်ရက်တွေကိုရှင်းရမယ်အဲ့လိုမှကျွန်တော်ကျွေးထွက်အတန်တွေကိုထိမ့်သိမ့်ပေးထားလိုက်ပါဘောနော်အဲ့တော့ကျွန်တော်ကတချို့ဒီချိုင်းညာစတဲ့နေရာမျိုးစက်ပြတ်စပယ်ရှယ်တက်တက်တွေလို့လှုပ်ရတာဘောနော်ပိုးသက်ဆေးပါတဲ့စက်ပြတ်တွေဆိုပေါ်ကောင်းတာဘာကြောင့်လဲဆိုတော့ဒီဘက်တီးရီးယားတွေကြောင့်သူကအချိန်ပေါက်သွားတာဟုတ်ပင်ရှုံးပေးအချိန်ပေါက်သွားလို့အနှံ့ဖြစ်တာဒီခါကျတော့လေဒီကကျွေးနံပြောက်ဆေးတွေအရန်သုံးတယ်ဆုံးတဲ့အခါကျအဲ့မှာဓာတုပစ္စည်းတွေပါလာတော့အခုနောက်ပိုင်းမှာဒီဓာတီချွေးနံပြောက်ဆေးတွေကသူတို့ရင်သားကင်ဆာဖြစ်တယ်လို့တော့ prostate cancer ဖြစ်တယ်လို့တော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲ့ဒါကြောင့်ကျွန်တော်ဓာမျိုးဒီလေအသိပြီးရအရင်မလေးငယ်နဲ့ short လေးမျိုးပေါ့နော်ခုနကခွေးထွက်စုံတဲ့လူတွေကြတော့ကျွန်တော်ခုနကဒီချိုင်းတွေမှာဒီလိုတော့မသုံးနဲ့ဆိုတော့ကျွန်တော်ကနှစ်ဖုံးဘယ်လောက်ထိတော့လောက်ရလဲဆိုတော့ချွေးကနေနေအရင်များတဲ့အခါအဲ့ချွေးကနေခွေးစိတ်ဖြတ်ထုတ်တာတွေတောင်မှခွေးစိတ်တဲ့နေချက်ပေါ့နော်ဒီခုနိုင်ငံမှာတော့မရှိသေးဘူးခြားနိုင်ငံတွေမှာဒီချိုင်းမှာရှိတဲ့ချွေးကနေတွေကိုခွေးညက်ခွေးထုတ်ပြတာအဲ့ဒီနေရာကိုဘိုတောက်ဆိုတဲ့ဆေးတွေထိုးပြီးထရီမထရအောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသလာရရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနဆရာပြောတဲ့ဒီချွေးထွက်များပြီးတော့ပေါ့နော်ယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်ဆိုတာကတော့ဘလိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူတွေတရားလူကအနက်မခံနိုင်အောင်ဖြစ်နေမယ်ယုတ်တရအနက်ပြောင်းသွားမယ်ပေါ့နော်ဘရင်နဲ့ချွေးတွေပိုထွက်လာမယ်ညဘက်အထိကိုချွေးတွေထွက်နေမယ်ဆိုတော့ဒါဆရာအောင်လည်းပြသမယ်ဆရာအောင်ကဒါတို့ဒီလိုလိုဆီစီတာပေါ့နော်ခုနကစီကြိုရှိလားတွေးလို့တွေးလို့ရှိသလားဒါတွေကစတိုင်းပါပေါ့နော်ချက်ကပျက်စီးနေလားပျက်ပျက်စီးနေလားဒါတွေကြောင့်နက်ထွက်တာလားပေါ့နော်သူဆက်စီးပြီးတော့စီကူပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေပေါ့ချွေးထွက် gland တွေပြားနေအောင်လည်းခွက်စိတ်ထားတွေပါမှာပေါ့နော်အဲ့တော့ဒါမျိုးတွေကတော့ဝေးတန်ရှင်းလို့နံပါတ်၁ဆောင်းနေရပါပြရတာပေါ့နော်ဒါဝေးတယ်အဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ရှင်းရမယ်ပေါ့နော
်ဟုတ်ကဲ့ချေးစီးများချင်ပါတယ်ဆရာ
ကိုဝေးမင်းစီစဉ်တင်ဆက်တဲ့အကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်မေလ17ရက်တောက်ချာနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်အခြေစိုက်သတင်းတောက်တွေစူးစီးတင်ဆက်ထားပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြံလေဖြစ်ပွားခဲ့ပါတယ်။ NGA လက်မှတ်ရေးထိုးဖို့ကြိုးပမ်းသွားမယ်။ခရီးနေမျိုးသားတိုက်တက်ရေးပါတီ KNPP အပေါ်လူထုထောက်ခံပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်မှုအပေါ်ဘလို့ကြရရိုက်နေပါသလဲဆိုတာတွေကိုကြားကြရရမှာပါ။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလီလာကြော်ကြာငိန်တဲ့နေရာကနေအိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်တိုက်ခိုက်မှုတွေဒီလအတွင်းမှာပြန်လည်ဖြစ်ပွားလာပါတယ်မေလ14ရက်နေ့ကအိန္ဒိယမြန်မာနယ်စပ်ကလတန်မြစ်ကြောင်းကုံပြင်ရွာအနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲ့လက်နက်အပါအဝင်စစ်အုံဆောင်ပစ္စည်းတွေကိုရခိုင်တပ်မတော်ကသိမ်းဆည်းရမိခဲ့တယ်လို့ရခိုင်တပ်မတော်တတိယပြန်ကြားရေးဌာနကတင်ထုတ်ပြန်ထားပါတယ်မေလ9ရက်နေ့ကကုံပြင်ရွာအနီးကပင်းမချောင်းထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာလေတပ်မတော်ဘက်ကအ ਨੇ ဆုံး3ဦးသေဆုံးပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့မေလပထမဘက်ကအိန္ဒိယမြန်မာနယ်စပ်ကုံပြင်ရွာအနီးမှာမြန်မာအစိုးရတပ်မင်းပြအခြေစိုက်ခလာရ541တပ်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က4ဦးကြဆုံးခဲ့တယ်လို့လည်းရခိုင်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး
။ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP အနေနဲ့ NC လက်မှတ်ရေးသွင်းနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးသဘောတူညီချက်ပေါ်တိရခန်အာနာပါနုကြီးကြမှုနဲ့မေလ15ရက်နေ့ကလွိုက်ကော်မြို့ကစ်ထူဘုတ်ကွဲမှာလူသူသက်ကံပွဲပြုလုပ်ခဲ့ပါတယ်။အဆိုပါလူသူသက်ကံပွဲကိုကရပြည်နယ်ရှိ9မြို့နယ်ကပါရာရေးလူမှုရေးယဉ်ကျေးမှုအဖွဲ့ဝင်တွေအပါအဝင်ပြည်သူလူထု 2,000 ကျော်ဆက်ရောက်ခဲ့တယ်လို့တိရခန်တွေကပြောပါတယ်။ကရင်နီမျိုးရာသုတရေးပါတီ KMPP နဲ့အစိုးရညင်ချန်ရေးကော်မရှင်တို့ဟာဧပြီလ26ရက်နေ့နဲ့29ရက်နေ့ ลอยกองอยู่มาตุ้ยส่งแค่พี่ไอซีเอ็มยังสู้แล้วมายืดตัวไหนยิ่งสั่นยิ่งไหนบุตรบ่ตุ้ยยิ่งจังปุ้ยตัวจริงยังเช็ดทุกอย่างแค่วันเลยกี่อันบีบีฮะอสุยานเนี่ยพี่เนี่ยเสียปีทางสู้เสียอภิเษกยาเสียยี่สองเมื่อท้าบีเมไอซีแล้วมามายืดตัวไหนดีเลยยูเอ็นเอสีพ่อเวรเลยพี่บาร์เลย
ฉันปีต่อไม่หลังเคยขยายหมกไม้เมื่อเนี่ยมาอสุยานตั้มรอยเสียเจ้าหน้าที่ ปังซีใหญ่เนี่ยแค่บาร์เร่อาศัยอาตมารอข้ามายาลีตงตงยากาเสจ้าจะเจ้าหาการดูหลงอกสูกาปุ่งจกยาลงงานขวินเทกายาตาตงอุโกเมล่ากอยันนี่กาปังซีขอสังตัวรับเชื่อบาร์เร่ปังซีใหญ่เนี่ยขยันเลยยาตาตงอุกาโรกุ้งลมยาตาใจละเซงอาตาตงเซงงานเนี่ยวันไม่ใช่ยาตาใจลอยอาตาตงเซกคนนั้นเนี่ยปุ่งจกยาตาใจไหนอาตาตงเซงงานเนี่ยตัวพิจารบาร์เร่
มุมจีเน่เนี่ยก็ยิ่งเป็นเนี่ยกูเสด็จไปทาร์เร่จ่ายสารเปลี่ยนตราฮะอันนี้ชีเร่จูดราตัดสินพิจารณาสูบีสาวลุยวุ่นจีธนากะทุกอย่างจีเน่ทาวาร์เร่และชีมาจ่ายสารเปลี่ยนจูดรากูขณะนี้วงสตงตันออกช่อชาทาบีพิจารณาฟุบจูทาวาร์เร่จ่ายสารเปลี่ยนจูดรากูลามินเฮมาติดติสาวตัวบุตราเต็มติสาวมีการละด้วยและชีจูดรากูอันนี้เก่งสัวตัวละไหนผู้พิจารณาในตัวเมลูเลสูวาร์เร่ ชีนทางกู้ยาไปชีเรจ่ายสารเปลี่ยนจุดรากูทางกู้ยากู้จะจ้างเงินมาละนั่นจะชาวยานีกาสาเหตุที่สาวเขเรตามบังจุดรามิวซาพีพีเยมาเอ็นเจเนียร์ตยกเอ็นเจเนียร์ก็ตาวงอยู่สารลูกเขรับเชื่อบาร์เรยามันเองก็คุ้นลงมาจุดรานั่นสักกู้เส้นชีพีจ่ายสารเปลี่ยนจุดรานเนี่ยมุกุยได้ตีราชีเมสลีจุดรานเนี่ยเสียหาสุยาร์เนี่ยรับเชื่อในเรื่องสารลูกยูวงจีธนากันในทุกอย่างทาวาร์เร
ยามันงานตาวใบฉิมมัวเกยเน่แต่เนี่ยไทยไต่ป่าเวนไทยในงานเนี่ยแต่ที่ในงานยาวมัวลงงานฉิมสกู้ป่าเวนเดมัวลงงานฉิมยาเต็มเชื่อมยาวเย่กอมรีโกเมล่าเลกามัวลำยายมิวมาเพื่อซีเขวาร์เร่ลาเมสเชล่าด้วยมามัวลงงานฉิมยาเต็งโกอากาศเทพอตัวมาเพื่อตลูยังกงปกูมันนั่นเรื่องมาเลยเสร็จเพื่อซีตัวบีโรมัวลงงานฉิมยาเต็มปะโคตะคู่เชื่อมยาวจูปันตัวเมลู มีปัญญาสังกัดเพียงอย่างเยี่ยงกรมริขานามาเปียวจ้าแค่บาร์เร่ปีหลังสุดท้ายนายยังวุ่นจีธนาลันยมุเน่ปีหลังสุดท้ายนาลงงานเสียมีอัติงโอเพื่อซีท้าแค่บีแต่สัญญาใจนาอัติที่อะไรลงงานเสียมีอัติเพื่อซีไหนพวกจ้าจูปันเล่าสาวนี่รับเชื่อเตลูดีอาบาร์เร่
คู่ตัวเทนวารีอุสเลตเดนเซปีตัวมาบ้าฉันพี่เนี่ยมีเอาไปมูเซมิวในเรื่องมาชีเรลังซายงโง่จะทำมิวดาลมีเอาอีกจำรองกาวเวียบพิคัลโลลงจงเอเยเนปีตุเซปูปาวเจเนตไตบัวเรียพิบัวเกราจาลูดูต้องเสจโจตีจีทายาชีเกบาร์เอ เมื่อสัปดาห์นี้มันได้ไปงานมูเซียมโยเน่นำบอร์ดดาเทคน้องยางเฉลี่ยมีกูกระโดดใส่เน่มูเซียมโยตะเพกันเซล่าอุกซูเรมาแต่อังอเมริกาล้มยาเยตัมโรที่เอ็นเอลีกันเนี่ยวิ่งเอาได้ใครมูจังลองกระซายลงชงเยียอยู่เรย์เน่ท่านเนปิตุเซโตบาเวลูบองอายังนเซตีซงบีนเซชาอูดายายาชิเคจาบาร์เร่ลองกระซาวันกูรับยึดคาเตโซบีเม่ป้าวันเจอันนี้น่ากาลูทูกว่าที่ใครตีซงสีราจาง
แล้ววันแรกมาขานในเนี่ยเช่นเนี่ยพี่เจ้าฉันได้นำยาดิโมกราซีเอพเวชกับเบลควินยาไซเลกับอากุลูซับเยอะไปเลยยิ่งขัดใจใครมุ่งเชื่อปีโดมาดูดูเอเจตันยาเล็กๆลูกสาวเนี่ยพูดที่กงโลช่องชาบาร์เลยแต่เดี๋ยวมาขานในมาบุดีลองกระซาวันชีนี่เนี่ยเกิดจากกูอาสุยากูในกับพี่บีซีเจ้าอยู่บุลูอัปปาร์เลย
แต่อังมิวดาปาร์ตี้ทีเอ็นพีเอซีอีสี่เล็บเจ็บปีหลังสุดยังจะเย็บปูปองสังเวยเย่เล่งงานกอมดี ยูพีดีเจซีเย่ด้วยเย่มูเล็บเจ็ดแต่ลาพีการอลองกระซาวันหนึ่งจะอากุลบเชียร์รับเจ็บปีอาสุยาพักการเนี่ยดีลองกระซาวันหนึ่งกูการเตรียมเพื่อเชื่อเป็นจังเปียสูบาร์เลย
สุยากาดีได้เชียร์ได้เป็นขั้นเลยลองกระซาขั้นเลยคุณอยู่ท่าเป็นแม่ลูกตอนนั้นยังอาสุดีกาลูทูเรนเนี่ยนามาสูรูโอเวมิจามา ိုက်တယ်လို့တစ်ဖက်ကအဲ့လိုပြောဆိုတယ
်လူထုအနေနဲ့ငြိမ်းချမ်းစွာနေထိုင်သွားလာနိုင်ဖို့အတွက်အဓိကနိုင်ငံရေးတွေ့ဆုံဆွေးနွေးမှုနည်းလမ်းဖြစ်နာဖြည့်ရှင်းနိုင်မှာဖြစ်ကြောင်း SNLD ပါတီကစိုက်လက်ကပြောပါတယ်မူဆယ်မြို့မှာနေထိုင်တဲ့သူတွေကတော့တိုက်ပွဲတွေတနတ်တန်တွေလက်လုံမိုင်းပေါက်ကွဲမှုတွေမကြာခဏကြားနေရသလိုတိုက်ပွဲဖြစ်ပွားရင်တနတ်ပစ်ခတ်ခံရရင်လည်းပြည်သူတွေထိခိုက်သေးဆုံးနေရတာကြောင့်စိုးရိမ်စွာနဲ့နေထိုင်နေရတယ်လို့ပြောဆိုပါတယ
်ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်6ချက်ချမှတ်တဲ့အထဲမှာမွန်ကိုစားပြုပါတီတည်ထောင်ရေးအတွက်21ဦးကော်မတီကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။နီလာခံဆုံးဖြတ်ချက်အရနိုင်ငံရေးပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာဖို့ရှိနေပါတယ်။ဒီအပေါ်မွန်နိုင်ငံရေးပါတီတွေအနေနဲ့ဘလို့အမြင်ရှိနေကြပါသလဲဆိုတာကိုမိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်ရှင
်။မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်အရနိုင်ငံရေးပါတီမှတ်ပုံမတင်မိကြားကာလမှာမွန်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးသွားမယ်လို့21ဦးကော်မတီဒုကောင်ဆောင်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဒီအားလုံးချစ်ချစ်ရင်းရင်းနဲ့တခုတည်းချစ်ချစ်ရဲ့အတွက်ကိုနှစ်ဖက်ပါတီကလည်းနော်သဘောထားကြီးကြီးနဲ့နော်လက်ခံစဉ်းစားပြီးတော့ရိုးသားတဲ့ပေါင်းစပ်မှုကိုရရှိရေးအတွက်ကိုညီနိုင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒါအားလုံးအတွက်တကယ်ကိုဒီနေ့ဆရာကောင်းတဲ့အောင်မြင်မှုတစ်ခုတစုတစည်းနဲ့ဖြစ်လာနိုင်လိမ့်မယ်လို့ဒါကျွန်တော်တို့ယူဆတယ်
ကြားကာလတွေမှာလည်း28ဦးပါမွန်နိုင်ငံရေးဦးဆောင်ကြံပေးဖွဲ့ရဲ့ကြားဝင်ဆောင်ရွက်မှုနဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့နဲ့အတူမွန်ပါတီပေါင်းစည်းရေးဖြစ်မြောက်အောင်ကြိုးပမ်းသွားမယ်လို့လည်းဆိုပါတယ်မိမိတို့မွန်နှစ်ပါတီပေါင်းစည်းရေးကြိုးပမ်းနေတဲ့ကြားကာလမှာနောက်ထပ်ပါတီတစ်မဖွဲ့စည်းသေးဘူးလို့လည်းမွန်မျိုးသားပါတီထွေထွေတွင်းရေးမှူးနာနီယသမကအခုလို့ဆိုပါတယ်
ပါတီကြောင့်ဒီလိုပဲဒီချက်မှာပါတီတစ်ခုကိုထောင်နေဆိုတာလူတိုင်းကသိနေကြည့်တယ်တို့တော့လည်းပဲလူမျိုးရေးကိုဥတည်နေတဲ့လူမျိုးရေးကိုတောင်းဆိုနေတဲ့လက်ရှိရှင်တွေအောက်မှာခုဒီပါတီဖွဲ့လိုက်တာဟာဖြစ်ဖြစ်ဖြစ်ဖြစ်ပြီးဆိုတာကဒီဒီကအဲ့ဒါအဆုံးဖြတ်ပြီးပါလား
မွန်ပြည်တစ်ပါတီအနေနဲ့မွန်နှစ်ပါတီပေါင်းစည်းရလတ်ကို2018ခုနှစ်ကုန်မတိုင်ခင်မြင်တွေ့လို့ပြီးအမှန်တကယ်ပေါင်းစည်းမှုမဖြစ်ခဲ့ဘူးဆိုရင်ဒီနှစ်ပါတီကိုချမ်းသာရလိမ့်မယ်လို့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
2018ကုန်တဲ့အထိကိုနှစ်ပါတီကမပေါင်းဖြစ်ရင်ကျွန်တော်တို့ကတော့နောက်လီလာတူရှာတော့
2022ခုနှစ်ကလေးကမွန်နှစ်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းလာခဲ့တာဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနှစ်ပါတီထဲကပေါင်းစည်းလူသူတွေစုစည်းပြီးရမညအင်အားစုဖွဲ့စည်းခဲ့ရကနေမွန်တန်ဃာတော်တွေအရက်ဖက်လူမှုဖွဲ့စည်းတွေစာပေရင်ကျင်းမှုလူငယ်စတဲ့နယ်ပယ်ရရကမွန်ရေးစိတ်ဝင်စားသူတွေစုစည်းပြီးမွန်နိုင်ငံရေးညီလာခံကိုနှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဒီလအတွင်းတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။ NCA လက်မှတ်ရေးထိုးနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်။ကယင်နီအမျိုးသားတိုးတက်ရေးပါတီ KNPP သဘောတူညီခဲ့တဲ့အပေါ်လွိုက်ကော်မြို့မှာလူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဇာချေဆိုင်တိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းရုပ်သံရောစာသားနယ်ပါသတင်းတွေကိုဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်။ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ 9:00 တိုင်းမှာ Asia Set 7ကနေပြီးတော့လည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိများခင်ဗျာ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်ဖွဲ့စည်းခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေမြင့်တင်ရေးအထိမ့်မှတ်ပြည့်နှစ်စဉ်မေလ17ရက်နေ့ကိုဗီယက်နမ် Human Rights နေ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကကျင်းပပါတယ်။ဗီယက်နမ်ကကွန်မြူနစ်ပါတီလက်အောက်အင်အားသုံးအုပ်စိုးတဲ့နိုင်ငံအဖြစ်ရှိနေစေပါ2016ခုနှစ်မေလမှာကျင်းပခဲ့တဲ့အမျိုးသားလွှတ်တော်ရွေးကောက်ပွဲဟာလည်းလွတ်လပ်မှုလည်းမရှိမျှတမှုလည်းမရှိပါဘူး နိုင်ငံသားရေးဝန်ကြီးဌာနနဲ့ Human Rights အစီရင်ခံစာအရအကျဉ်းတောင်အခြေအနေတွေဟာဆိုးဝါးလာပြီးအကျဉ်းသားတွေတေဆုံးရတာလည်းရှိပါတယ်။အထူးသဖြင့်နိုင်ငံအလဲပိုင်းတောင်ပေါ်တိုင်းရင်းသားအကျဉ်းသားတွေကိုနှိပ်စက်ညှဉ်းပန်းမှုတွေပြုလုပ်တာတိုက်ပိတ်တာဆေးမကုသပဲနဲ့ပြစ်ထားတာတွေပြုလုပ်နေတယ်လို့နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့နဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောကြပါတယ်။2019ခုနှစ်မှာနိုင်ငံရေးဘာသာရေးသဘောထားအမြင်ကိုငြင်းချစွာဖော်ထုတ်သူ30ကျော်ကိုဖမ်းဆီးခဲ့ပြီးဒါဟာ2016ခုနှစ်တည်းဖမ်းဆီးမှု10မှုတိုးလာတာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာဒီမိုကရေစီညီကိုတော်များအဖွဲ့နဲ့ဗီယက်နမ်အလုံသမားအဖွဲ့ဝင်တွေ၊ဘလော့ဂါတွေ၊ကျောင်းသားတွေ2016ကထိုင်ဝမ်ဖော်မိုဆာတန်မဏိကုမ္ပဏီကိစ္စအစိုးရနဲ့သဘောထားမတူသူတွေပါဝင်ပါတယ်။အဲ့ဒီထက်ကဒီမိုကရေစီညီကိုတော်များအဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့ဘန်ဝင်ထရိုင်ကို2019ခုနှစ်ဇူလိုင်လ30ရက်နေ့မှာဖမ်းဆီးပြီးတော့ဧပြီလ5ရက်နေ့မှာထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူ Haunted Bin ကိုလည်းဖော်မိုဆာဆက်ယုံရိုးစိတ်မှုပေါ်အစိုးရရဲ့တုံ့ပြန်မှုတွေကိုအွန်လိုင်းကနေရေးသားခဲ့တဲ့အတွက်ဒီမိုကရေစီလွတ်လပ်ခွင့်အလွဲသုံးစားလုပ်တယ်ဆိုပြီးတော့ထောင်ဒဏ်14နှစ်ချမှတ်ခဲ့ပါတယ်။2019ခုနှစ်မှာပဲရှေ့နေတွေကိုလည်းဘာသာရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်လိုက်ပါဆောင်ရွက်ခြင်းမပြုဖို့ဖိအားပေးခဲ့ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအတွက်လိုက်ပါဆောင်ရွက်တဲ့လူခွင့်ရေးရှင်းနေတွေကိုကန့်တတ်တာ၊နှောက်ယှက်ဖမ်းဆီးတာ၊ရှင်းနေလိုက်ခွင့်ရုပ်သိမ်းတာစတာတွေရှိခဲ့တယ်လို့ခိုင်မာတဲ့သတင်းတွေဆက်လက်ထွက်ပေါ်ခဲ့ပါတယ်။ Human Rights Watch ရဲ့အဆိုအရဗီယက်နမ်နိုင်ငံမှာနိုင်ငံရေးဘာသာရေးအကျဉ်းသားတရားကျော်ရှိတယ်လို့သိရပါတယ်။နိုင်ငံတကာအမျိုးသမီးတပ်တည်ရှင်လည်းဖြစ်လူခွင့်ရေးဘလော့ဂါလည်းဖြစ်တဲ့ငုယင်နုံနုကွင်းကိုလည်းလူခွင့်ရေးမီယာပြဿနာနဲ့တဘာဝပတ်ဝန်းကျင်တို့ကိုလူမှုကွန်ရက်ကနေရေးသားတာမှာ follow လုပ်သူများပြားလာပြီးတဲ့နောက်ဗီယက်နမ်တရားရုံးကထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းလွတ်ပေးဖို့ဗီယက်နမ်နိုင်ငံသားတွေကြောက်ရွံ့ခြင်းကွင်းစွာနဲ့အားလုံးသူတို့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ဖော်ထုတ်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။ဒေါက်တာရှင်တို့ခုနားဆင်ခဲ့ရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။လိုင်းဒိုမီတာ16 kHz 1083ကလိုင်းဒို19 kHz 15113ညလိုင်းဒို41 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မေလ18ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်သိန်းကတက်လှည့်ကြေညာပေးပါအောင်မယ
်။အမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ်ဂျီနာဟက်စပယ်ကိုခန့်ထားဖို့အမေရိကန်ထက်လွတ်တော်မှာဂျာဇာဘရီနီကထောက်ခံမဲ54မဲကောက်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ဟက်စပယ်ကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွတ်တော်မှ6ယောက်ပါပြီးကောက်ကွက်သူတွေထဲမှာတော့ရီပပ်ဘလစ်ကန်အမတ်2ယောက်ပါပါတယ်။နျူကလ িয়ার နဲ့ဆွန့်လွတ်ဖို့မြောက်ကိုရီးယားကသဘောတူရင်ကင်မီသားစုအုပ်ချုပ်ရေးဆက်ပြီးတည်မြဲစေရမယ်လို့သူကတိပေးတဲ့ပြင်မြောက်ကိုရီးယားနိုင်ငံကလည်းတိတ်ကိုကြွယ်ဝချမ်းသာလာမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျိုတင်ဟောဂိန်းထုတ်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကသဘောမတူရင်တော့ဆင်ရဲရင်းနဲ့နေတဲ့မြောက်ကိုရီးယားနိုင်ငံပြတ်သုံးသွားမယ်လို့လည်းတတိပေးပါတယ်။ထရမ့်နဲ့ကင်ဂျွန်အွန်တို့စင်ကာပူမှာဇွန်လ၁၂ရက်နေ့တွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းပတ်ထဲမှာပဲလေးတန်ပြောင်းလာတာဟာအကြသည်ခင်ကကင်ဂျွန်အွန်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့အကြားဒုတိယကြိမ်တွေ့ဆုံနိုင်ရဲ့ရလတ်ဖြစ်နိုင်တဲ့အကြောင်းသမ္မတထရမ့်ကကြာသာပတိနေ့မှာပဲမှတ်ချက်ပေးပြောဆိုပါရတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုဟာပြီးခဲ့တဲ့နှစ်မှာထိတ်လန့်မှုအဆင့်ရောက်သွားခဲ့တဲ့အကြောင်းမြန်မာစစ်တပ်ဟာရိုဟင်ဂျာ9သိန်းကိုသူတို့နေအိမ်တွေကနေမောင်းထုတ်ရွာတွေကိုမိရှို့အမျိုးသမီးတွေကိုမရင်းကျင်ပြီးလူထောင်ပေါင်းများစွာကိုတတ်ခဲ့တဲ့အကြောင်းအောက်လူတော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌ Address ကပြောပါတယ် Burma Act 2018ဥပဒေမူကြမ်းပြတ်ကိုအောက်လူတော်နိုင်ငံရေးရာကော်မတီမှာကြာသာပတိနေ့ကတည်ပြုချောင်းကျင်းတဲ့အချိန်တွင် Address ကအဲ့လိုပြောသွားတာပါ American သမ္မတ Donald Trump နဲ့တရုတ်ဒုဝန်ကြီးချုပ် Liu He တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသမ္မတ Imperial ကအတည်ပြုပါတယ်ခင်ဗျာ
မေလ18ရက်တောက်ချာနေမနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးခဲ့တာပါရှင်ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကကိုကျော်အောင်လွင်ဖြစ်ပြီးတော့ engineer ကတော့ Daryl Smith ပါ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေကျမဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.